င်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရ2018ခုနှစ်အောက်တိုဘာလ5ရက်တောက်ချာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American တရားစု Washington DC မြို့တော်ကနေ direct တင်ဆက်ပေးနေပါပြီရှင်ကျွန်မများသတင်းအောင်မှာဒီညနေခင်းအစီအစဉ်မှုဖြစ်တာဝန်တင်ဆက်ပေးသွားပါမယ်
ကျွန်တော်အောင်လင်းဟုတ်ပါညနေနားဆင်ရမယ့်သတင်းတွေမှာတော့ဒီနေ့2018ခုနှစ်ညဉ့်ရက်နိုဘယ်ဆုကိုလေမဲဆိုင်ရာအကြံပေးနိုင်ခြင်းခံရသူတွေရေးကျိုးပန်းနေသူတို့ကိုပူထွက်ချင်းမြင်လိုက်ပါတယ်။အိန္ဒိယနိုင်ငံကနိုင်ငံတွင်းတရားမဝင်ရောက်နေတဲ့ရိုဟင်ဂျာ9ယောက်ကိုမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်တဲ့ပုံကုလသမဂ္ဂကစိုးရိမ်နေကြောင်းပြောဆိုလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့ရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်ကုန်သွယ်ရေးဆိုင်ရာဒဏ်ခတ်အရေးယူမှုတွေချမှတ်ရေးEU ဥရောပတမကအဖွဲ့ဝင်နိုင်ငံတွေကစဉ်းစားနေတဲ့အကြောင်းနဲ့ပတ်သက်လို့ဒီလိုရင်းယူမယ်ဆိုရင်မြန်မာပြည်သူတွေမထိခိုက်ဖို့လိုတဲ့အကြောင်းတမနာယုံပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ဒါကပိတ်ဆို့ရင်းယူမှုတွေကထိရောက်ခြင်းမထိရောက်ခြင်းပါ။အဓိကကျွန်တော်တို့ပြောနေတာကဟိုဒဏ်ခတ်ပိတ်ဆို့ရင်းယူမှုဆိုတာအဓိကပြည်သူလူထုမနစ်နာဖို့လိုတယ်။အဲ့ဒါလေ EU နဲ့ပတ်သက်တဲ့နိုင်ငံ
တွေဒီသတင်းနဲ့အတူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လေးရက်ကြာဂျပန်နိုင်ငံခီးစဉ်ပေါ်နိုင်ငံရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းကဘယ်လိုရှုမြင်ပါသလဲဆိုတဲ့အကြောင်းနဲ့ NCA အပြည့်ရဲ့စာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းစစ်မဟာမိတ်အဖွဲ့၃ဖွဲ့နဲ့မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့တွဲဆုံဆွေးနွေးသွားဖို့ရှိခဲ့ကြအောင်စရဲသတင်းလွှာတွေကိုတင်ဆက်သွားပါမယ်။အခုတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်နေဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
ဒီနေ့2018ခုနှစ်အတွက်ညဉ့်ညဲနိုဘယ်ဆုကိုတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိမ်မဲဆိုင်ရာအကြံပေးအနိုင်ကျင့်ခံရသူတွေကိုကျန်းမာရေးဆောင်ရွက်မှုပေးနေတဲ့တာပွားမီရဲ့ဆရာဝန်ဒန်နက်စ်မူကွေကင်းနဲ့ယူရိုးနိုင်ငံမှာ IS အစ္စလာမ်ဆွေးနွေးအုပ်စုရဲ့လိန်ဂျွန်ဖြစ်ကနေလွတ်မြောက်လာသူယက်စီလူမျိုးလူခွေလူရှားသူနာဒီယာမူရက်တို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်။စစ်ပွဲတွေနဲ့ပြည်ပကတိမှာလိမ်မဲဆိုင်ရာအကြံပေးမှုတွေကိုလက်နက်တစ်ခုလိုအသုံးချနေရတယ်ကိုအဆုံးသတ်အောင်ကြိုးပမ်းမှုတွေအတွက်စုချီးမြှင့်မှုရွေးချယ်ကြတာဖြစ်တဲ့အကြောင်းလဲနော်ဝေးနိုင်ငံနိုဘယ်ညဉ့်ညဲအုပ်စုရွေးချယ်ရေးကော်မတီကကြေညာချက်မှာဖော်ပြခဲ့တာပါ။စစ်ပွဲတွေနဲ့ပြည်ပကတိမှာလိမ်မဲဆိုင်ရာအကြံပေးမှုတွေအဆုံးသတ်ရေးရှေ့ရင်းကနေဦးဆောင်ကြိုးပမ်းသူတို့ဖြစ်မူကွေကရပြည်ဝင်မှာရောနိုင်ငံတကာမှာပါထင်ရှားသူဖြစ်ပြီးတရားမျှတမှုဟာလူတိုင်းရဲ့တာဝန်ဖြစ်တယ်ဆိုတဲ့အခြေခံရည်တည်ချက်ကိုကင်ဆယ်ထားသူတို့ဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဆရာဇွန်မူရဲ့တားကောင်ဖြစ်ခဲ့မှုနဲ့မူရက်ကတော့အနိုင်ကျင့်ဆော်ဝါခံခဲ့ရတာကိုရှက်ကြောက်ပြီးအမျိုးသမီးတွေနှုတ်ဆက်လို့ရှိတဲ့လူမှုအတိုင်းအဝိုင်းရဲ့ကန့်သတ်ချက်တွေကိုလက်မခံခဲ့သူတို့ဖြစ်တယ်လို့ကိုယ်တိုင်ခံစားခဲ့ရတာနဲ့တခြားသူတွေရဲ့ခံစားချက်တွေကိုပါထုတ်ပေါ်ပြောဆိုရတဲ့ထူးခြားသူတို့ဖြစ်နေလဲကော်မတီရဲ့ကြေညာချက်မှာဖော်ပြခဲ့တာပါဒေါ်လာ1,000,000ရရှိမဲ့ဆေးဘက်ဆိုင်ရာနိုဘယ်ဆုယူပပေးရနိုဘယ်ဆုဒါရုပေးရနိုဘယ်ဆုတွေကိုလည်းဒီသတင်းပတ်ထဲမှာပဲကြေညာထားပြီးစီးပွားရေးသိပ္ပံဆိုင်ရာနိုဘယ်ဆုကိုတော့ရှေ့သတင်းပတ်ထဲကနေမှကြေညာမှာဖြစ်ပါတယ်ဆော့ပေးဆိုင်ရာနိုဘယ်ဆုကိုတော့ဆွေရချေရေးဖွဲ့မှလိမ်မဲဆိုင်ရာမဖွဲ့မရလုံးမှုရှုပ်တော်ပုံကြောင့်ဒီနေ့မှပေးရနိုင်မှာမဟုတ်ပါဘူ
းအမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတဲ့ Brett Kavanaugh ကိုအတီးပြုခံအနိုင်ရေး Republican Party အထက်လွှတ်တော်အမတ်တွေကမျှော်လင့်ချက်တွေနဲ့စိတ်မရှိတဲ့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်လိမ်မဲဆိုင်ရာအနိုင်ကျင့်စော်ကားခဲ့ကြောင်းတရားသူကြီး Kavanaugh အပေါ်ဆွဆွဲချက်တွေဟာလည်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့စုံစမ်းတွေ့ရှိချက်တွေနဲ့ကပ်ညီမှုမရှိကြောင်းပြောဆိုခဲ့ကြတာပါတရားရုံးချုပ်တရားသူကြီးအဖြစ်အတီးပြုနိုင်ရေးအထက်လွှတ်တော်တစ်ခုလုံးဆုံးဖြတ်သင့်မသိဆိုတာကိုတော့တရားရေးကော်မတီမှဒီကနေ့မဲခွဲလိမ့်မယ်လို့မျှော်လင့်ရပါတယ်ကော်မတီကမဲခွဲဖို့ဆုံးဖြတ်တယ်ဆိုရင်တော့အထက်လွှတ်တော်မှာမနက်ဖြန်စနေနေ့မဲခွဲဆုံးဖြတ်မယ်အလားအလာတွေလည်းရှိနေပါတယ်တရားရေးကော်မတီကတော့တရားသူကြီး Kavanaugh ရဲ့နောက်ကြောင်းရာဇဝင်ကို FBI ကထပ်မံစုံစမ်းစစ်ဆေးမှာဖြစ်ကြောင်းပြောဆိုခဲ့ပြီးပြီးခဲ့တဲ့သတင်းမှထဲမှာပဲအဆိုပြုချက်ကိုအထက်လွှတ်တော်ထံပေးပို့ထားတာပါတရားရေးကော်မတီဥက္ကဋ္ဌ Jack Grassley ကတော့တရားရုံးချုပ်တရားသူကြီးတစ်တူခန့်အပ်နိုင်ဖို့နောက်ထပ်48နာရီလာလိုတော့တယ်လို့မျှော်လင့်တဲ့အကြောင်းမနေ့တုန်းကပဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အယူခံတရားရုံးတရားသူကြီး Kavanaugh ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ခဲ့မယ်ဆိုရင်တော့တရားရုံးချုပ်မှာနေပေါင်းများစွာ Conservative ဝါဒီတွေအများစုဖြစ်လာနိုင်တဲ့အတွက်အထိုက်အခံ Democrat တွေကတော့တညီတညွတ်တဲ့ဆက်လက်ကန့်ကွက်နေတာပါတရားရုံးချုပ်တရားသူကြီးအဖြစ်အဆိုပြုချက်ကိုထောက်ခံဖို့ကတိပေးမထားတဲ့ Republican အထက်လွှတ်တော်အမတ်3အနက်2ဦးကတော့မနေ့တုန်းက FBI အစီရင်ခံစာကိုလေ့လာပြီးမှတ်ချက်ပေးခဲ့ကြပါတယ်။အထက်လွှတ်တော်အမတ် Susan Collins ကတော့ FBI ရဲ့အစီရင်ခံစာဟာတိတိကျကျဖော်ပြထားတာတွေ့ရကြောင်းပြောဆိုခဲ့တယ်လို့ Republican အမတ်နောက်တစ်ဦးဖြစ်တဲ့ Jeff Flake ကတော့နောက်ထပ်အထောက်အကူပေးနိုင်တဲ့အချက်အလက်တွေမတွေ့ရကြောင်းပြောဆိုခဲ့ပါတယ်။
ကျင်းပဝါရတက်ဖြစ်ရေးမှာအောင်မွေးခံနိုင်မှုအမေရိကန်ကမနေ့တော့ကပဲထပ်မံတိုက်တွန်းလိုက်ပြီးရှုပ်ထွေးပြီးကြီးထွားလာနေတဲ့ကျင်းပဝါရရဲ့ချင်းချမှုအနေအထားကိုလူဝတ်သမီးကနီးလန်းနေသုံးမဲ့မဟာဗျူဟာအစ်နဲ့ရင်ဆိုင်သွားမှာဖြစ်တဲ့အကြောင်းလေးပြောဆိုလိုက်ပါတယ်။ကျင်းချမှုရဲ့ဂျုံရပြည်နောက်သမ္မတတော်နဲ့ထရန့်ဆွေးကထုတ်ပြန်လိုက်တဲ့မဟာဗျူဟာအစ်မှာတော့ကျင်းပဝါရတက American in American MS Borobochi, Jolly, Popia Tavare, as in Kaida, Polilu, Mina Tina, Champa, Posine, American, Yisaniari, Jolly, Mimi Longjo, when you Christian singer, Jinja Jema, Piosu Tavare.
Turkinanga, Istanbul Muga, Sori Council, Won Yong Tego, Didema, So Banganega, Wayo Tore, Sori Arabia, Drintau, a Kucheni, Piaso Nevare, Sori Anabanega, Soyan, the Boraquele, Durigo, Piker, and Nima Satin, Ning Kerachinga Sabi, Drintau, Jamal, Kashop Gia, American Pidan Suma, Laya, Ting Shao Niraba, Sori Ashisa, Mina, Mohammed bin Salman, go with Han Piaso Nirilepide, Kashogiha, the Washington Posted in Zajima Yeta, Nirilepipare, to Yamingla Poetu, or the Serezan, Yaripo, Piker, Inganega, Council, Won Yong Tego, ตัวนี้ซิซ่าทาร์เรมิงลีกาคอนเซวอนยองอภิเผ่มาสร้างในเมเลกาโชกีลงวัดเปลี่ยนทรัมลาบูโลเปียวบาเรตูอคูโลเปียวซงเนรากูเอดิเมงลีกาตันจาเคเรตเวตุรกีอานาไปนวยกาซอดีตันอัมมัตโกซิงโกมีเมียงเกบาเรพิเคเรบอดกุเนกาซอดีตันอัมมัตเนตุรกีตูเนงเงชายวนิโรตุยซงเคเรลุตรีนวยกาพอเปียวบาเรกาโชกีโกเทนิมทาบาบูโลซอรีอาริเวียกาญินซามิเมตุโกคอนเซวอนยองเทมาเทนินทาเรลุตุรกีตาวนชิตุรกาเปียวบาเรดิโลยาฮาอซอยานอัมเมมตุตุรกูเซปิโรพีเน မှုဆာရာလီယာဝစ်စတွန်ကပြောပါတယ်
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 1683 5.79kHz 1556 နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတွင်းတရားဝင်ဝင်ရောက်လာသူတွေအဖြစ်ရိုဟင်ဂျာမွတ်စလင်တချို့ကိုအိန္ဒိယနိုင်ငံကမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်တဲ့ပေါ်ကုလသမဂ္ဂကဆိုရင်ကြောင့်ဒီနေ့ပဲပြောဆိုလိုက်ပါတယ်။2012ခုနှစ်ကဖမ်းဆီးခံခဲ့ရပြီးအာတန်ပြည်နယ်မှာထိမ့်သိမ်းထားတဲ့ဒုက္ခသည်9ယောက်ကိုမနစ်ပူရာပြည်နယ်နေဆက်ကနေမြန်မာအနာဝင်နေထံမနစ်တုန်းကလွှဲပြောင်းပေးလိုက်တဲ့အတွက်ပြန်ပို့ခံရသူတွေရဲ့လူကျင်ရင်းနဲ့အန်ဒီယကင်းရှင်အလွန်မင်းဆိုရင်လည်းကြောင့်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာကြီးမင်းကြီးရုံး UNHCR ပြောဝင်ရအန်ဒရီမဟာချစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာဒီနေ့ပဲပြောဆိုလိုက်တာပါ။ပြန်ပို့ခံရသူတွေကရိုဟင်ဂျာတွေဖြစ်ကြောင်းခိုင်လုံတဲ့သတင်းတွေရသိရှိရတဲ့အတွက် UNHCR တာဝန်ရှိသူတွေတွေ့ဆုံဝင်ရဖို့အိန္ဒိယအနာဝင်တွေကိုတောင်းခံခဲ့ပေမဲ့တုံ့ပြန်မှုမမရတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ပြန်ပို့လိုက်တဲ့အကြောင်းရင်းတွေနဲ့ပြန်ပို့ခံရသူတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိနိုင်အောင်ကြိုးစားနေတဲ့အကြောင်းလဲပြောဆိုခဲ့တာပါ။အိန္ဒိယတရားရုံးချုပ်ကတော့မြန်မာအနာဝင်တွေကနိုင်ငံသားအဖြစ်လက်ခံခဲ့တာကြောင့်နေရပြန်ပို့ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းပြောဆိုခဲ့တယ်လို့အစိုးရရှင်းတွေကလည်းနေရပြန်ပို့ခံရသူ9ယောက်တွေမြန်မာနိုင်ငံကအထောက်အထားဆော့ဆာရနေထုတ်ပေးထားတဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းရွန်ဂျားဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတဲ့မြန်မာစိုးရကတော့ပြန်ပို့ခံရတဲ့သူတွေကိုမြန်မာနိုင်ငံမှာနေထိုင်ခဲ့မှုတဲ့အထောက်အထားတွေပေါ်အခြေခံပြီးပြန်လည်လက်ခံခဲ့တာဖြစ်တဲ့အကြောင်းဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်မြန်မာစိုးရပြောခွင့်ရသူဦးစောတေကပြောဆိုသွားပါတယ်
။ရခိုင်ပြည်နယ်ရင်းကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာတန်ခတ်အရေးယူမှုတွေလုပ်ရင်ထိရောက်မှုရှိမရှိဆိုတာကိုလေ့လာဆန်းစစ်ဖို့အချက်အလက်ရှာဖွေရေးအဖွဲ့ကိုဆီလိုမယ်လို့ဥရောပသမဂ္ဂ EU ရဲ့ကုန်သွယ်ရေးဆိုင်ရာအကြီးအကဲဆီဆီလီယာမဲလ်စတောင်းကဒီနေ့ပဲပြောဆိုလိုက်ပါတယ်။ EU အဖွဲ့ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ခွန်ကင်းလုပ်ခွင့်ကိုကမ္ဘောဒီးယားနိုင်ငံကိုပေးအပ်ဖို့လည်းစီစဉ်နေတယ်လို့ပြောပါတယ်။ဩစတေးလျကုန်သွယ်ရေးဝန်ကြီး Innsbruck နဲ့တွေ့ဆုံအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမဲလ်စတောင်းကအဲဒီလိုပြောဆိုသွားတာပါ။ EU ကဒီလိုအရေးယူမယ်ဆိုရင်မြန်မာပြည်သူတွေကိုမထိခိုက်ဖို့လိုတဲ့အကြောင်းသမရာယုံပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ EU အဖွဲ့ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ခွန်ကင်းလုပ်ခွင့်ကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတာဖြစ်တယ်လို့ EU တာဝန်ရှိသူ3ဦးကပြောဆိုတဲ့အကြောင်း Reuters သတင်းဌာနကရေးသားချက်အပေါ်ဦးစောထေးကပြန်လည်တုံ့ပြန်ပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့လည်းနိုင်ငံတကာစံနှုန်းနဲ့အညီစုံစမ်းစစ်ဆေးပြီးလူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ထွက်ပေါ်လာတဲ့ရလဒ်တွေအပေါ်မူတည်အရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းဒီကိစ္စအပေါ်စုံစမ်းစစ်ဆေးအရေးယူမှုတွေလုပ်ဖို့ဆန္ဒရှိတဲ့အကြောင်းလည်းပြန်လည်ရှင်းလင်းသွားပါတယ်။
အားရလိုက်စားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်းအီမြောင်ဘက်ကို1095နှစ်ချမှတ်လိုက်ပါတယ်။သမ္မတဟောင်းအနေနဲ့ဒဏ်ငွေ17တန်းခွဲနှိပါပေးဖို့လည်းအမိန့်ချမှတ်ခဲ့တာပါ။သမ္မတရာထူးတာဝန်ထမ်းဆောင်စဉ် Samsung ပါဝင်တခြားကုမ္ပဏီတွေကနေလက်ငွေဒေါ်လာတန်းနဲ့ချီလက်ခံရရှိခဲ့တာပါဝင်သူပါဝင်ပတ်သက်နေတဲ့ကုမ္ပဏီကနေဒေါ်လာ35တန်းလောက်အလွယ်သုံးစားလုပ်ခဲ့ကြောင်းလည်းဆွဆွဲခံခဲ့ရတာပါ။တရားမဝင်လောက်ရတွေအတွက်ထောင်နဲ့အနည်း20ချဖို့အစိုးရရှင်းနေတွေကတောက်ဆိုခဲ့ပေမဲ့နောက်ဆုံးထောင်နဲ့15နှစ်တရားရုံးကစင်ကြဲချလိုက်တာလည်းဖြစ်ပါတယ်
။ပြီးခဲ့တဲ့ဘာတောက်ကြနေကငလင်းနဲ့ဆူလာမီရေလိုင်းတံတင်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းပေါ်ကပါလုမြို့မှာဘေးဒဏ်ကလွမြောက်လာသူတွေဒီကနေ့ဆူဝေပြီးတော့အစင်လာတိုင်းဝတ်ပြုစုတောင်းပွဲတွေကျင်းပကြပါတယ်။ပြင်းအားခွန်တရမကအစင်ရှိတဲ့ငလင်းနဲ့ကြီးမားလာတဲ့ဆူနာမီရေလိုင်းတံတင်ခဲ့တဲ့အတွက်ဒီဒေသမှာလူပေါင်း1500ထက်မနည်းသေဆုံးခဲ့ရတယ်လို့ရွှေနော်နွေနဲ့ပြောကြားတော့တဲ့အဆောက်အဦအပြည့်စီပုံတွေအောက်မှာလူအတော်များများပိတ်မိနေနိုင်တယ်လို့လည်းယုံကြည်ရပါတယ်။ဒီချိန်မှာပဲပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆူလာဝေစီကျွန်းအာနာပိုင်တွေကစတင်လုပ်ကိုင်နေပါတယ်။လူဦးရေ3,500ကျော်လာရှိတဲ့ပါလူမျိုးကမပြတ်မစီပဲကြံနေတဲ့အချို့အပိုင်းတွေမှာလျှက်စစ်မှုတွေပြန်တွေ့တန်းပေးထားပြီးတော့အထက်တယ်လီဖုန်းလိုင်းတွေကိုလည်းပြန်ဆက်သွယ်ပေးထားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းတော်တို့ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်ကုန်သွယ်ရေးဆိုင်ရာတန်ခတ်အရေးယူမှုတွေချမှတ်ရေး EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစဉ်းစားနေတဲ့အကြောင်းနဲ့ပတ်သက်လို့ဒီလိုအရေးယူမယ်ဆိုရင်မြန်မာပြည်သူတွေကိုမထိခိုက်ဖို့လိုတဲ့အကြောင်းသမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးကော်မရှင်အနေနဲ့လည်းနိုင်ငံတကာဆန်တွေနဲ့အညီစုံစမ်းစစ်ဆေးပြီးလူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေနဲ့ပတ်သက်လို့ထွက်ပေါ်လာတဲ့ရလဒ်တွေအပေါ်မှာမူတည်အရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းနဲ့ဒီကိစ္စအပေါ်စုံစမ်းစစ်ဆေးရေးယူမှုတွေလုပ်ဖို့ဆန္ဒရှိတဲ့အကြောင်းကိုပြန်လည်ရှင်းလင်းသွားပါမယ်
။အဓိကပိတ်ဆို့ရေးယူမှုတွေကထိရောက်ခြင်းမထိရောက်ခြင်းပေါ့နော်။အဓိကကျွန်တော်တို့ပြောနေတာကဟိုတန်ခတ်ပိတ်ဆို့ရေးယူမှုဆိုတာအဓိကပြည်သူလူထုမနစ်နာဖို့လိုတယ်။အဲ့ဒါလည်း EU နဲ့ပတ်သက်တဲ့နိုင်ငံတော်တာဝန်တွေလို့ပြောနေတယ်။သူတို့ရဲ့လူသားချက်ကခုနကနှစ်ချက်ပေါ့နော်။အဲ့နှစ်ချက်ကိုကျွန်တော်တို့ကဖြည့်ဆည်းဆောင်ရွက်နေတယ်။အဲ့ပုံမှာအဓိကပြည်သူတွေကိုထိခိုက်စေမယ့်ကိစ္စမျိုးတွေအဲဒါမျိုးဆိုရင်တော့ကျွန်တော်တို့ကဟိုမလုပ်ဖို့ကျွန်တော်ကပြောထားတယ်အဓိကအဲ့လို GSP လို့ပါတော့ရုပ်သိမ်းသွားမယ်ဆိုရင်ကျွန်တော်အထည်ချုပ်လုပ်ငန်းအဓိကဒုက္ခရောက်မယ်အထည်ချုပ်လုပ်ငန်းဒုက္ခရောက်ရင်အဲ့မှာမိခိုနေတဲ့ဝန်ထမ်းတွေပေါ့နော်အထည်ချုပ်လုပ်သားတွေအဲ့ဒါအများကြီးအလုပ်လက်မဲ့တွေဖြစ်ကုန်မယ်နောက်ချက်ကအဲ့ဒါနဲ့ဆက်ဆက်ပြီးတော့ဖြစ်လာမဲ့ဟာတွေကကျွန်တော်စီးပွားရေးကဏ္ဍအများကြီးတည်ရောက်မှုရှိနိုင်တယ်ရှိတဲ့အတွက်လည်းပြည်သူလူထုကိုတိုက်ရိုက်ထိခိုက်နေနိုင်မယ့်ဟာမျိုးတွေတော့၎င်းတွယ်ဝိုက်ပြီးထိခိုက်နေနိုင်မယ့်ဟာတွေတော့၎င်းမလုပ်ဖို့ကျွန်တော်ရှင်းပြနေတယ်။ဆလိုတာကနောက်ဆုံးကျွန်တော်တို့နိုင်ငံတကာလုံထုံးလုံးလေးတစ်ခုကိုပြောမယ်ဆိုရင်ပေါ့နော်တက်ဆိုင်ရာနိုင်ငံကစုံစမ်းစစ်ဆေးမှုတစ်ခုပေါ့နော်အဲ့ဖြစ်ပွားခဲ့တဲ့ဘာဖြစ်စဉ်ပဲဖြစ်ဖြစ်အဲ့ဖြစ်စဉ်ကိုစုံစမ်းစစ်ဆေးမှုနဲ့လှုပ်ဆောင်ဖို့မလုံနိုင်ဘူးပေါ့နော်လုံနိုင်စွမ်းမရှိဘူးအန်ဒီပဲဖြစ်တယ်။နောက်တစ်ချက်ကလုံဖို့ဆန္ဒမရှိဘူး I'm willing ဖြစ်တယ်ပေါ့နော်မလုံနိုင်ဘူးစံသားမရှိဘူးဆိုရင်နိုင်ငံတကာကဝင်ရောက်လောက်ကင်တင်တယ်ဆိုတော့ဂျာဝင်ပေါ့နော်ဂျာဝင်ပြီးတော့လောက်ကင်တင်တယ်ဆိုတော့အယူဆရှိပါအဲကြောင့်မို့လဲအဲကုလသမဂ္ဂအဖွဲ့ဝင်တွေကဒါမျိုးတွေပြောနေတာမက်ကနီဇင်တွေမှာလည်းဒါမျိုးတွေပြောနေအဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့ပြည်တော်စုလွတ်တော်မိန်ကောမှာပေါ့နော်ဟိုပြည်တော်စုဝန်ကြီးဦးကျော်တင်ဆိုပြောထားတဲ့အချက်မှာပါပါတယ်ကျွန်တော်တို့နိုင်ငံကဒီရခိုင်ကိစ္စမှာဘာတွေဖြစ်ခဲ့လဲဆိုတာစုံစမ်းစစ်ဆေးဖို့ကျွန်တော်တို့လုံနိုင်တယ်ကျွန်တော်တို့ဟိုမြန်မာနိုင်ငံက able and willing ဖြစ်ပါတယ်ဆိုတာကျွန်တော်ရေးထားတယ်အဲ့လိုလုံဖို့လဲကျွန်တော်တို့ကစိတ်ပိုင်းပြတ်ထားပြီးဖြစ်တယ်စိတ်ပိုင်းဖြတ်ထားလို့လဲ independent commission ဖွဲ့ထားတယ်ဆိုတာကျွန်တော်တို့ပြောတယ်အဲ့လိုမျိုးတက်ဆိုင်ရာနိုင်ငံကိုယ်တိုင်ကလုံနိုင်စွမ်းရှိတယ်လုံဖို့စန္ဒအသေးဝရှိတယ်ဆိုရင်သူ့နိုင်ငံကလုံနေတဲ့ process မှာပြီးချင်းနိုင်ငံတကာကဝင်ရောက်ဆက်ဖက်မှုမလုပ်တင်ဘူးဆိုတဲ့ဟာကနိုင်ငံတကာမှာဟို agreement တွေရှိပါတယ်နားလည်မှုတွေရှိတယ်အဲ့ဒီတိုင်းမှာကျွန်တော်တို့ကပြောနေတာဖြစ်တယ်
။သမရယုံပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။တစ်ဆက်တည်းမှာပဲတင်ပြခြင်းနဲ့သတင်းလွှမ်းမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့၄ရက်ကြာဂျပန်နိုင်ငံခရီးစဉ်ဟာရခိုင်ပြည်နယ်အပါအဝင်တခြားပြည်နယ်တွေအတွက်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာထောက်ကူတွေရဖို့နဲ့တန်တမာရေးအတွက်အရေးကြီးတယ်လို့မြင်တဲ့အကြောင်းနိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိန်းကပြောပါရယ်။အထူးသဖြင့်အနောက်နိုင်ငံတွေရဲ့ဖိအားပေးမှုတွေနဲ့ဝေဖန်မှုတွေရင်ဆိုင်နေရတဲ့အချိန်ဖြစ်တာကြောင့်တန်တမာရေးဆိုင်ရာမဟာဗျူဟာအရအရေးကြီးတဲ့ခီးစဉ်လို့သူကသုံးသပ်ပြောဆိုလိုက်ပါတယ်
ဂျပန်နိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံမှုဆိုတာကတော့နည်းနည်းအချိန်ယူရအောင်မယ်လို့မြင်ပါတယ်။နောက်ကျွန်တော်တို့မြန်မာနိုင်ငံဘက်ကဂျပန်နိုင်ငံအပါအဝင်ပေါ့လေအနောက်နိုင်ငံတွေကစီးပွားရေးလုပ်ငန်းရှင်တွေလာပြီးတော့ရင်းနှီးမြှုပ်နှံလောက်အောင်ဆွဲဆောင်နိုင်တဲ့ပတ်ဝန်းကျင်ကိုတည်ဆောက်ဖို့လိုသေးတယ်လို့မြင်ပါတယ်။အဲ့တော့ဒါပေမဲ့တစ်ဖက်ကကျွန်တော်တို့ဟလာဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့အပြည်အနေတွေဟလာနောက်ရခိုင်ပြည်နယ်နော်လက်ရှိဟိုနိုင်ငံတကာအကြားမှာဒီတော်တော်လေးကိုပြောစရာဆိုစရာဖြစ်နေတဲ့ရခိုင်ပြည်နယ်အရေးနဲ့ဆက်ဆက်ပြီးတော့ဖွံ့ဖြိုးတိုးတက်မှုအပိုင်းမှာတော့ကျွန်တော်တို့ဂျပန်နိုင်ငံအနေနဲ့ပေါ့လေမြန်မာနိုင်ငံကိုအကူအညီပေးတာမျိုးတွေနော်အထောက်ပံ့ပေးတာမျိုးတွေတော့ပို့ပြီးတော့လှုပ်လာနိုင်ပါတယ်နောက်ပြီးတော့နှစ်နိုင်ငံအကြားပေါ့လေဟိုပညာရေးအပိုင်းနောက်ရင်ကျေးမှုအပိုင်းအာကစားအပိုင်းဒီအပိုင်းတွေမှာပူးပေါင်းဆောင်ရွက်မှုတွေကိုလည်းဟိုတိုးမြင့်လာနိုင်တယ်လို့မြင်ပါတယ်။နောက်ပြီးတော့တစ်ဖက်ကကျွန်တော်တို့နိုင်ငံအပေါ်မှာဒီတရုတ်နိုင်ငံရဲ့ဟလာနိုင်ငံရေးစီးပွားရေးအဲဒီစစ်ရေးအရာပေါ့လေဒီဩဇာမြင့်တက်လာတဲ့အနေအထားပေါ်မှာလည်းပဲဂျပန်နိုင်ငံအနေနဲ့အတော်လေးကိုအလေးထားပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုထိန်းချုပ်ဆောင်ရွက်နေတယ်လို့မြင်ပါတယ်။နောက်တစ်ဖက်မှာလည်းပဲဂျပန်နိုင်ငံအနေနဲ့လာအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့တထိကျိတ်အောင်မှာနေရတဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့အခါကျတော့ဒီနိုင်ငံတွေရဲ့စံနှုန်းတွေသတ်မှတ်ချက်တွေအပေါ်မှာလည်းပဲအလေးထားပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလုပ်နေရတဲ့အနေအထားမျိုးရှိနေတယ်လို့မြင်ပါတယ်။ဒါပေမဲ့လာမယ့်ကာလမှာတော့ဟိုကျွန်တော်အမြင်ပေါ့လေဒီမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံဆက်ဆံရေးဟာအထီးတက်ပို့ပြီးတော့ကောင်းလာမယ်လို့မြင်ပါတယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံအနေနဲ့ဂျပန်နိုင်ငံနဲ့တာမကအောင်လာအိန္ဒိယနိုင်ငံနဲ့ဆက်ဆံရေးဟလာတောင်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးဒါတရုတ်နိုင်ငံနဲ့ဆက်ဆံရေးတွေကိုဒီတက်ပို့ပြီးတော့မားပြွာမြောက်အောင်တိဆောက်ဖို့အခြေတကြီးလိုအပ်နေတယ်လို့မြင်ပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့၄ရက်ကြာဂျပန်ခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းပြောသွားတာပါ။ဒေါက်ဆန်းစုကြည်ဟာတိုကျိုမြို့တော်မှာကျင်းပမယ့်ဆယ်ချိန်မြောက်မဲခေါင်ဂျပန်ထိပ်သီးစည်းဝေးတက်ရောက်ဖို့အတွက်တွားရောက်တာဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးကသတင်းထုတ်ပြန်ထားပါရဲ့။အခုဆက်ပြီးတော့မနေ့ပြန်စနေညဒိုင်ရိုက်လီလိုင်းအစီအစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးပါစီရှင
်။တော်ရရှင်များရှင်မြန်မာနိုင်ငံမှာနိုင်ငံခြားအရေးရောင်းချမှုတွေကိုမကြာသေးခင်ကစလို့ထိန်းချုပ်လိုက်တဲ့အတွက်ဝေဖန်တာတွေထွက်ပေါ်နေပါတယ်။စနစ်တကျတင်သွင်းဖြန့်ချီဖို့ရည်ရွယ်ပြီးအရင်ကတည်းကရှိနေတဲ့အမိန့်ကိုလက်တွေ့ကျင့်သုံးလိုက်တာလို့တာဝန်ရှိသူတွေကပြောကြပေမဲ့လို့လည်းစီဝါရေးကျန်းမာရေးအရာရိုက်ခတ်မှုတွေရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်။နိုင်ငံသားအရေးတွေကန့်တတ်တာဟာကောင်းတဲ့အစီအစဉ်တစ်ခုလို့ဆိုနိုင်ပါသလားနောက်ဆက်တွဲအစိုးအကောင်အကျိုးဆက်တွေဘာတွေရှိလာနိုင်တယ်ဆိုတာတွေကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ VOA တိုင်းလေးလိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေပါတယ်။မနေ့ကစနေညတိုင်းရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းတော်တစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ NCA အပြည့်ရစာချုပ်လက်မှတ်မြေထိုးနိုင်သေးတဲ့မြောက်ပိုင်းစစ်မဟာမိတ်အဖွဲ့၃ဖွဲ့ဖြစ်တဲ့တအောင်းပလောင်တပ်ဖွဲ့ TNLA ၊ရခိုင်တပ်မတော် AA ၊ကိုးကန့်တပ်ဖွဲ့ MNDAA တို့ဟာဒီလအတွင်းမြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့တွဲဆုံဆွေးနွေးသွားမယ်လို့တိုင်းသားလက်နက်ကိုင်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တွဲဆုံမဲ့နေရက်ကိုအတိမပြုတ်နိုင်သေးပေမဲ့ဆွေးနွေးရေးအဆင်ပြေချောမွေ့ဖို့ဟာတက်မတော်ဘက်ကထိုးစစ်တွေရပ်တန့်ဖို့လိုအပ်တယ်လို့လည်းပြောဆိုပါရယ် VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင
်မြန်မာစုရငင်းချမ်းရေးကော်မရှင်အဖွဲ့နဲ့မြောက်ပိုင်းစစ်မဟာမိတ်အဖွဲ့၃ဖွဲ့တို့အောက်တိုဘာလတွင်တွဲဆုံသွားဖို့ရှိတယ်လို့ DNL ပြန်ကြားရေးရာရှိဘူမူတာအကျော်ကပြောပါရယ
်ပြီးဖို့တော့ရှင်းကြတာကနော်ဒီလာတာဘယ်ရက်ပြင်းနေရမယ်အစရဒီလိုတွဲဆုံမှုကမတည်တာကြာကနော်ရက်နေတာညီနိုင်မှုပေါ့ကနော်ဒီငွေချင်းဖြစ်စတဲ့မှာဒီတော့ဆက်လက်ဆွေးနွေးမှုဖြစ်အောင်ပါဝင်ခွင့်ပါဝင်ဖို့ရတယ်လို့ကြားမှာ LDC ဒီနိုင်ရှိတော့
တွဲဆုံမဲ့ရက်ကတော့တိကျမတိသေးပေမဲ့တရုတ်နိုင်ငံကုမင်းမြို့မှာတရုတ်အစိုးရဂျာဝင်ဆောင်ရွက်ပေးသွားမယ်လို့လည်းသူကဆိုပါတယ် Tamlong Tapwet D N L E, Yakin Tamro E, Kugan Tapwet M D E Duha, Nyama Suyagani, Pia Sajo Lema Yi Tupu, Lemakan D D F Pizalu, Yama Tamro Nele, Taiwari Pipwani Z Pipare, Nyichan Yi Lungan Zi and Dwe, Sunu Yi Simbi Chomwe Buha, Tamro Bega Tu Situ Yatambu Lu Atelu, Pumu Tai Choga Pioware.
ဒီမရှိလို့ရှင်တော့ပြေဆုံးမှုမှာဘူကြီးနှစ်ဖက်ယုံကြည်မှုမှုများလာမယ်လို့ရှင်မွားလည်းရဲ့လို့မရဘူးနော်ဒါကြတော့တံတော်ပဲတော့သူရှိချိုးဖို့တော့ဒါတော့ပေါ့ပြီးကြတဲ့စတင်မှာလာတော့ကပြည်တော်စုလမ်းမမှာခုန်ကောက်ခံနေတဲ့တမ်းပလောင်တန်းနဲ့နေမြရှင်လေးရေလှုပ်ဆောင်နေတဲ့တမ်းတော်တို့ကြမူဆယ်မြို့နဲ့နောင်ဦးရွာနဲ့ကိုခမ်းမြို့နဲ့မန်ပြေရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတ
ဟိုနေ့အစီအပြည့်ကျတော့ကြားရတယ်ဗျာဒီရှမ်းဘက်မှာတော့သူကဘာမှမလုပ်ဘူးဗျာဒီပလောင်ဘက်မှာပဲရှင်နှံဖုံပလောင်ဘက်ဖော်တော့တကဒီအနယ်လေးနဲ့ကန်ဖွဲ့တွေနဲ့ဆက်ဆံမှုရှိမရှိဆိုပြီးရွာသားတွေကိုမြန်မာဘက်ကစစ်ဆေးခဲ့တယ်လို့လဲဒီကခံနေကပြောပါတယ်အလားတူအစီအပြည့်ကလက်မှတ်မရေးဆိုးနိုင်သေးတဲ့ရခိုင်တပ်မတော်အေးအေးနဲ့လဲမြန်မာတပ်မတော်တို့ဟာချင်းမီနယ်ပြည်ဝမြို့နယ
ไปเรื่อยๆเสียใจไปเรื่อยๆเสียใจพี่วันนี้แต่พอที่เสียใจพี่วันนี้ไปแต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่วันนี้แต่พอที่เสียใจพี่ว
ကျွန်တော်တို့ညွှန်တာဖြစ်တယ်နောက်တစ်ခုကအန်စီအေကအလုံးပါဝင်ရမယ်ဆိုတဲ့ဟာကတချိန်လုံးကျွန်တော်တောင်းဆိုလာတာပဲဒီလိုခွဲခြားဆက်ခံပြီးတော့မှခြံလှတ်ထားတာမျိုးတော့ညဉ့်ညဉ့်ရွတ်တာနောက်ရှေ့အဟာတာဖြစ်ပါတယ်ပြီးကြတဲ့အောက်တိုဘာလ9ရက်နေ့တုန်းကလည်းအစိုးရညဉ့်ညဉ့်ကြီးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမှာမိတ်ဖွဲ့တို့တရုတ်ပြည်သူသမ္မတနိုင်ငံယူနန်ပြည်နယ ပြောပါတယ်ဒီသွေးဆုံမှုမှာဆိုးရွားဘက်ကညင်ချင်ရေးကော်မရှင်ဒုဥစားဦးသိန်းစောအသွေးမှုဥခင်စောဦးတို့ဆက်ရောက်ခဲ့သလိုမြောက်ပိုင်းမှာမေသုံးဖွဲ့ကကုစရဲသူနဲ့အတူကချင်လွတ်လိုက်ရေးဖွဲ့ကရင်ဦးနဲ့ဝါပြည်သွေးစီညင်ရေးပါတီယူဒီဘီအက်စီတို့ကလည်းအတိတ်သက်တွေဖြစ်တက်ရောက်ခဲ့ပါတယ်မြောက်ပိုင်းစီးရေးမှာမေဖွဲ့မှာတမ်းပလောင်မြူရလွတ်မြောက်ရေးတမတော်ဒီအန်အယ်လေးကချင်လွတ
မြန်မာလူငယ်တွေအတွက်ခေါင်းဆောင်မှုတင်နန်းတွေပေးနေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာလူငယ်တွေအတွက်ခေါင်းဆောင်မှုတင်နန်းတွေပေးနေတဲ့အမေရိကန်အခြေစိုက်ဒေဘိုရာဖောင်ဒေးရှင်းကရက်ရွာနဲ့နိုင်ငံကျိုးလိုအပ်ချက်တွေကိုဖြည့်ဆည်းရမှာဒီတင်နန်းကအတွေ့အကြုံတွေကထောက်ကူပြုလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ဂျမားနိုင်ငံတော်ကနာပေါင်းစုံဌာနပေါင်းစုံကလူငယ်အတွေ ဒီနေ့ဆိုရင်တင်းနေတဲ့လက်မှတ်ပေးတဲ့အခမ်းအနားတွေပြည်သမအကျဉ်းချင်းပါလာပါဒီဘော့ဖောင်ဒေးရှင်းရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးပီတာဒော့ဖ်ကပြောပါတယ်
ဒီဘော့ဖောင်ဒေးရှင်းဟာလုပ်ငန်းအတွေ့အကြုံရှိတဲ့သူတွေကိုရွေးချယ်တာဖြစ်တယ်လို့ဒီဘော့ဖောင်ဒေးရှင်းရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးပီတာဒော့ဖ်ကပြောပါတယ်အဲဒါကြောင့်ဖယ်လိုရှစ်ဒီဗန့်ဆိုပြီးတော့၃ခုကျော်တက်ရပါတယ်ပထမတစ်ကြိမ်ကတော့မန်လီမှာတက်ရတယ်ဒုတိယတစ်ကြိမ်ကကျွန်တော်အင်းလီမှာတက်ရပြီးတော့ဒီတစ်ကြိမ်ကကျွန်တော်နောက်ဆုံးတစ်ကြိမ် Samu Lungan, Sura Lungan, Lungan, Drema, Adang, Aze, Al, Alo, Tenantabu, Jong Mari. Kulogani, Puezi, PP, Nanga, Drop Chessy, Ubido, Gong, Lusang, Nanswan, Shire, Hongzong, Mu Yi, Chindri, Legion, Pirawa. In a Yayaga, Lumuzo, Bara, Bonsong, Dega, General Yichewari. The Niko, Tenanda, Lizan, Nayoti, Legion, Bigayo, Anit Duma, Tenan PD, Omnigetu, Nayala, Shi.
Fellowship and Learning Community. And we have about 200 graduates so far.
The tenant we got it, then that unit uja chase a bee. Sato and I met Lumuye Kuya the bomb mutis on IB. Say on and again a Joe, Luacha Rigo Piziama. A talk would do la Bumulenda Jangle, then then you cheer a prayer. No show e tongue up, Jamale.
A digaro, Jamaro, Nimanang, Yan diversity, Lumio Yado Lacan, Niadita Yado Lacan, Nizimu Yado Lacan. နောက်ပြီးတော့အခုဆိုလို့ရှိရင်ဒီခဲတဲ့နေ့နေ့ဆက်အတွင်းမှာဆိုလို့ရှိရင်မြန်မာနိုင်ငံသားတွေကအတွေ့အကြုံတွေမျိုးမျိုးရှိကြတယ်ဒီတွင်းမှာတော့လည်းကောင်းပြီးပါမှာတော့လည်းကောင်းဆိုတော့ပို့ပြီးတော့မှဆိုရှယ်ကိုဟီးရှင်းပေါ့နော်ပို့ပြီးတော့မှဒီကြောင်းတဲ့ကြောင်းနားလည်ဖို့ဆိုတော့
professional level ရောက်တဲ့အချိန်ပေါ့နော်ဒီအတိုင်းအတာကြီးအလုပ်တွေကြုံနေလဲရှိပြီးပြီအဲ့ဒီအချိန်မှာတွေ့ခွင့်ရတဲ့ခါကျတော့ဟိုចောင်းတော့ဝနဲ့တော့မကြည့်ဘူးပေါ့နော်ចောင်းတော့ဝဆိုလို့ရှိရင်တော့ចောင်းတက်တော့လူတွေအခုကတော့ကိုကတော့ professional အနေနဲ့ networking ရရှိရယ်ဆိုတော့နောက်ကိုရဲ့အလုပ်ကြိုက်တော့လကားကိုရဲ့ရက်ရွာအချိုးအတွက်တော့လောက်ချင်နေဆိုရှင်တခုခုဆိုရှင်ဘယ်သူဆက်သွယ်ရမလဲဆိုတာကိုကျွန ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ရင်သတင်းပေးပို့ထားတာပါဒီကနေ့ညနေပိုင်းတွေ့သတင်းလှော်ရီကတော့ဒီလောက်ပါပဲရှင်အခုတော့ကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင်
ဒီနေ့2018ခုနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိမ်ပိုင်ဆိုင်ရာအကြံဖက်အနိုင်ကျင့်ခံရသူတွေကိုကျန်းမာရေးဆက်ရှင်မှုဖိနေတဲ့တာဖွာမီရဲ့ဆောင်းဝင်ဒက်နက်စ်မကွေကင်းနဲ့အီရတ်နိုင်ငံမှာ IS အစ္စလာမ်အစိုးရအုပ်စုရဲ့လိမ်ကျုံဖြစ်ကနေလွတ်မြောက်လာသူယင်းစီလူမျိုးလူခွေရဲ့လှုပ်ရှားသူနာဒီယာမူရက်တို့ကိုပူတွဲချီးမြှင့်လိုက်ပါတယ်စစ်တွဲနဲ့စစ်ပွဲရေးနဲ့ပိပကတ်တွေမှာလိမ်ပိုင်ဆိုင်ရာအကြံဖက်မှုတွေကိုလက်နက်တစ်ခုလိုအသုံးချနေရတယ်ကိုအဆုံးသတ်နိုင်အောင်ကြိုးပမ်းမှုတွေအတွက်စုချင်းမြှင့်မှုရွေးချယ်ခဲ့တာဖြစ်ကြောင်းလဲနော်ဝေးနိုင်ငံနိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ရေးကော်မတီရဲ့ကြေညာချက်မှာဖော်ပြခဲ့တာပါအမေရိကန်တရားရင်ကျုပ်တရားသူကြီးတူဦးဖြစ်သမ္မတဒေါ်နယ်ထရန့်ကအဆိုပြုထားတဲ့ဘရက်ကေဗနော့ကိုအတည်ပြုခန့်အပ်နိုင်ရေး Republican Party ထက်လွတ်တော်မတ်တီကမျှော်လင့်ချက်တွေနဲ့စိတ်မရှိတဲ့သဘောထားတွေကိုပြောဆိုလိုက်ကြပါတယ်။လိမ်မိုင်းဆိုင်ရာအနိုင်ကျင့်ဆော်ကားခဲ့ကြောင်းတရားသူကြီးကေဗနော့ပေါ်ဆွဆွဲချက်တွေအားလည်းပြောဆိုဆုံးဆစ်ဆေးပြု FN ရဲ့စုံစမ်းတွေးရှိချက်တွေနဲ့ကန့်ညီမှုမရှိတဲ့အကြောင်းပြောဆိုခဲ့ကြတာပါ။တရားရင်ကျုပ်တရားသူကြီးဖြစ်အတည်ပြုနိုင်ရေးထက်လွတ်တော်တစ်ခုလုံးကဆုံးဖြတ်သင့်မသင့်ဆိုတာကိုတော့တရားရေးကော်မတီမှာဒီနေ့မဲခွန်းမယ်လို့လည်းမျှော်လင့်ရပါတယ်နိုင်ငံတွင်းတရားမဝင်လာသူတွေဖြစ်ဝင်ကြမှုစင်တချို့ကိုအိန္ဒိယနိုင်ငံကမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်တဲ့ပေါ်ကုလသမဂ္ဂကစိုးရိမ်နေကြောင်းဒီနေ့ပဲပြောဆိုလိုက်ပါတယ်2012ခုနှစ်ကဖက်စစ်ခံခဲ့ရပြီးအာတမ်ပြည်နယ်မှာထိမ့်သိမ်းထားတဲ့ဒုက္ခသည်9ယောက်ကိုမနီပူရာပြည်နယ်နယ်စပ်ကနေမြန်မာအနာဘယ်နေထံမနီတုံးကလွှဲပြောင်းပေးလိုက်တဲ့အတွက်ပြန်ပို့ခံရသူတွေလွန်ကျွေးနေတဲ့အန္တရာယ်ကရှိအလွန်မင်းစိုးရိမ်နေကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ပြောခွင့်ရသူအန်ဒရီအန်ဒရက်မဟာချစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာပြောဆိုလိုက်တာပ
ါ။တင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကအကူညံဝင်အောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Zonyai ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio စီစဉ်ပြီးပြီးချင်း Asia Set 7 Juru ကနေထုတ်လွှင့်ပေးမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားစီစဉ်ကိုစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါရဲ့ရှင်။နောက်ထပ်2နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာပြန်ဆုံကြရအောင်ပါ။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington, this is